ဧရာဝတီမြေဆုံစီမံကိန်းယာယီရပ်ဆိုင်ခဲ့တာခုနှစ်နှစ်ပြည့်ချိန်မှာဒေသခံတွေကဒီစီမံကိန်းလုံးဝရပ်ဆိုင်ဖို့အချိန်တန်ပြီလို့ထုတ်ဖော်ခဲ့ကြသလိုစီမံကိန်းရပ်ဆိုင်ရေးအတွက်တနိုင်ငံလုံးကသဘောထားဆန္ဒတွေရယူပြီးသမရထံတင်ပြဖို့လည်းပြင်ဆင်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2009ခုနှစ်ကစတင်အကောင့်ထဲဖော်ခဲ့တဲ့မြေဆုံစီမံကိန်းကိုပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2012ခုနှစ်မှာသမရဦးသိန်းစိန်ကသူ့အစိုးရတက်တန်းအတွင်းရပ်ဆိုင်ထားဖို့ဆုံးဖြတ်ခဲ့တာပါ။စတင်ပါလ30ရက်နေ့မှာ9နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒီကနေ့မှာတော့စီမံကိန်းကြောင့်ပြောင်းရွှေ့ခံရတဲ့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာမြစ်စုံမှာစုတောင်းပွဲတည့်ရက်ကျင်းပပြီးဒီစီမံကိန်းကိုလုံးဝရပ်ဆိုင်ဖို့ဆန္ဒထုတ်ဖော်ခဲ့တယ်လို့စုတောင်းပွဲဖိမျောက်ရေးကော်မတီဥက္ကဋ္ဌဦးတူးခေါင်ကအခုလိုပြောပါတယ
်ကျွန်တော်အချိန်တန်ပြီးသူတို့ကောင်းစီနဲ့ကျွန်တော်အခမ်းအနားကျင်းပတာအခုဒီမြစ်စုံရဲ့ကစီမံကိန်းလုံးဝရပ်ဆိုင်ဖို့အချိန်တန်ပြီးသူတို့ကောင်းစီရဲ့ချက်ပြစ်ပေါ့နော်ကျင်းပတာဒါကြောင့်လို့ဆိုတော့အခုကယာယီရပ်ဆိုင်တာခဏလေးချိန်သွားပြီအခုအချိန်မှာဆိုရင်အစိုးရအနေနဲ့လည်းစဉ်းစားဖို့အချိန်တန်ပြီးဒီဒီလူတို့ရဲ့သဘောထားဆန္ဒကိုရွေးချယ်မလားဒီလူတို့ရဲ့သဘောထားဆန္ဒကိုရွေးချယ်မလားဆိုတာကလုံးဝပေါ့အချိန်တန်ပြီးပေါ့နော်အစိုးရအနေနဲ့ဒီလူတို့ရဲ့သဘောထားဆန္ဒကိုအခုတက်ချင်မကြည့်ဘူးလားပေါ့နော်ပြီးရက်သားနဲ့ဒီလူချိန်ဆွဲနေမယ်ဆိုရင်ဒါကဒီလူတို့ကိုလက်စားရလဲရောက်ပါတယ်ပေါ့နော်အဲ့တော့သာသီးရနေနဲ့ဒါလုံးဝတာဝန်ရှိပါတယ်ပေါ့
2015ရွေးကောက်ပွဲကာလကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်ကမြေဆုံစီမံကိန်းစာချုပ်ကိုတည်ရရင်ပြည်သူကိုချပြမယ်လို့ပြောဆိုခဲ့ကြောင်းအစိုးရဖွဲ့ပြီးနောက်ပိုင်းမှာမြေဆုံစီမံကိန်းဆိုင်ရာလေးလာစီစစ်သုံးသပ်ရေးကော်မတီကိုဖွဲ့စည်းခဲ့ကြောင်းဒါပေမဲ့လည်းမြေဆုံစီမံကိန်းနဲ့ပတ်သက်လို့စာချုပ်ပါအချက်တွေနဲ့ကော်မတီရဲ့တင်ပြချက်တွေကိုပြည်သူတွေအနေနဲ့သိမသိတဲ့အကြောင်းကိုဦးတူးခေါင်ကပြောပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတနိုင်ငံလုံးကသဘောထားဆန္ဒတွေကိုအတည်ပြုထောက်ခံချက်ရယူပြီးနိုင်ငံတော်သမ္မတစီကိုတင်ပြသွားမယ်လို့လည်းဆက်ပြောပါတယ်
။အဓိကကဒီမြေဆုံရဲ့ကာလစီမံကိန်းကိုလုံးဝရပ်ဆိုင်စေရည်ပြီးတော့ဒီရဲ့ငွေကူးစေတာကိုဒီဝလုံးချင်းနဲ့ခံရည်ရည်ပြီးတော့ဒီဒေသခံတွေရဲ့သဘောထားဆန္ဒမပါဘဲနဲ့ဒီစီမံကိန်းမဆိုကျွန်တော်တို့ကလက်ခံမှာမဟုတ်ဘူးဆိုတဲ့ဟာကြီးကိုကျွန်တော်ကအဓိကထားမှာပေါ့နော်။ဒီသဘောထားကိုဒီနိုင်ငံလုံးအတိုင်းအတာနဲ့သဘောထားဆန္ဒတွေကိုပုံလုံးဟိုရယူပြီးတော့ဒီအခု statement တစ်ခုအနေနဲ့ထုတ်မယ်ပြီးတော့ဒီနိုင်ငံလုံးမှာရှိတဲ့ policy เนาะပြည်သူလူထု endorsement လုပ်ပြီးတော့ဒီဟာနဲ့ပြီးတွဲပြီးတော့နိုင်ငံတော်သမ္မတကြီးရောစတင်ဖို့အစီအစဉ်ရှိပါတယ
်ပြီးခဲ့တဲ့လပိုင်းတွေကတော့မြေဆုံစီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်ကုမ္ပဏီဘက်ကဒေသခံပြည်သူတွေကိုရှင်းလင်းတာတွေကူညီထောက်ပံ့တာတွေရှိလာကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကတရုတ်နိုင်ငံကမြစ်ချင်းသုံးသွယ်စီမံကိန်းကိုလေးလာဖို့ဖိတ်ကြားရမှာမြစ်ဆုံစီမံကိန်းတည်ဆောက်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကရှင်းလင်းခဲ့တယ်လို့ပြောပါတယ်ဒီလိုရှင်းလင်းရမှာတရုတ်နိုင်ငံကမြစ်ဆုံစီမံကိန်းအတွက်ဒေါ်လာငွေတန်း600လောက်ရင်းနှီးထားပြီးဖြစ်ကြောင်းမြန်မာအစိုးရအနေနဲ့မြစ်ဆုံစီမံကိန်းကိုရပ်ဆိုင်ထားရင်ဒီကုန်ကျငွေအတွက်တစ်နှစ်ကိုအတိုးငွေဒေါ်လာတန်း90ပေးဖို့ပြောခဲ့တယ်လို့ဆိုပါတယ်ဒီအခြေအနေပေါ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဆောင်ရွက်လာနိုင်တဲ့အခြေအနေကိုဦးတန်းစိုးနိုင်ကအခုလိုတုံ့တက်ပါတယ
်ဒီစီမံကိန်းနဲ့ပတ်သက်လို့တကယ်လို့ဖြစ်ချင်လို့ရှင်တော့တို့ရင်းနှီးညွှန်းနှံမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်ရုပ်ပြီးတော့ကျွန်တော်တို့ဘက်ကလည်းအဲ့လိုဒေါ်လာ3,500လောက်ကိုကျွန်တော်တို့ကပြန်ဆက်ပို့ဖြစ်ပြီးရှိတယ်အဲ့ဒီဘာလို့လုပ်ပြီးဥစ္စာမှာကျွန်တော်တို့ကဆက်ဆက်ရှိတယ်အဲ့တော့ဒီလူတရားလုံးကတော့မြေဆုံမာကျွန်တော်တို့ဒီကတာဆောက်တာကို113တန်းခွက်နေကြတာပေါ့ဒါပေမဲ့အစိုးရချက်တွေကအဲ့လိုရှိတယ်။ဘုံမာဒီဘက်ကလည်းဘုံမာဒီချက်တွေပြုတ်ကလည်းသူ့ချက်တွေသူပြောတာပေါ့။အဲ့တော့အဲ့ဒီကမှာပြစ်ဆုံးမှာတော့မလုပ်ဘူးเนาะတခြားတော့ဒီပဲလေးကိုကျွန်တော်တို့ဟိုအစားတို့ကြည့်ရှင်းတာမျိုးအဲ့လိုပုံစံမျိုးတော့ရှိကြတယ်လို့ကျွန်တော်တို့မှတ်မှတ်ကြည့်တယ်
ဧရာဝတီမြေဆုံဟာကချင်မျိုးသားတွေရဲ့တဘာဝယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တယ်လို့စီမံကိန်းတည်ဆောက်မဲ့နေရာဟာသခိုင်းပြည့်ွေကျော်နဲ့နီးစပ်နေပြီးငလျင်လှုပ်ခတ်လို့စဲကျိုးပေါက်ရင်ဧရာဝတီမြေအောက်ပိုင်းမှာစိုးကျိုးတဲရောက်မှုတွေဖြစ်ပေါ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကကြေပေးပြောဆိုထားပါတယ်တရုတ်ကုမ္ပဏီတွေဘက်ကတော့မြေဆုံစီမံကိန်းကိုပြန်စားဖို့တရုတ်မြန်မာယင်းနှိမ့်နှံမှုမြင့်တင်ရေးဆွေးနွေးပွဲတွေမှာမကြာခဏဆိုသလိုဆွေးနွေးတောင်းဆိုလေးရှိပါတယ်ခင်ဗျာ